မြန်မာနိုင်ငံမှာ6ရက်ကြာနေထိုင်ပြီးပြီးခဲ့တဲ့ကြာတာပတိနေ့ကပြန်ရောက်လာခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာအီဘရာဟန်ဂမ်မာရီဟာအခုကုလသမဂ္ဂဌာနချုပ်ကိုပြန်လည်ရောက်ရှိနေပြီးတော့အတွင်းရေးမှူးချုပ်ကိုသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အစီရင်ခံစာကိုတင်းလာနေကတင်သွင်းခဲ့တယ်လို့သိရပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ဆက်ပြီးတော့တင်ပြပေးပါလားရှင်။
ဟုတ်ကဲ့နန္ဒာကြီးကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကိုသူ့ရဲ့မြန်မာနိုင်ငံဆိုင်ရာထူးခြားပေးပုဂ္ဂိုလ် Mr. Gambari ကတင်လာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာသူ့ရဲ့မကြာသေးမီက6ရက်ကြာမြန်မာနိုင်ငံခီးစဉ်ရဲ့ရလဒ်တွေကိုစီရင်ခံခဲ့တယ်လို့သိရပါတယ်။သူ့ရဲ့ခီးစဉ်အဆုံးကြာတာပရိနေကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုပ်မှုဆောင်ဖွဲ့ဝင်တွေနဲ့တွေ့ဆုံခွင့်ရခဲ့ပေမယ့်သူဟာမြန်မာစစ်ဆေးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တော့တွေ့ဆုံခွင့်မရခဲ့ပါဘူးမြန်မာစစ်ဆေးရရဲ့ပြည်ရေးစုခွင့်ရှိတဲ့အာဏာပိုင်အဖွဲ့ဝင်ဝင်ကြီးတွေနဲ့တွေ့ဆုံခွင့်ရခဲ့ပြီးဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုတော့မြန်မာစစ်ဆေးရပိုင်းသတင်းစာတွေမှာဖော်ပြခဲ့တာတွေတော့ရှိပါတယ်မစ္စတာဂမ်ဘာရီရဲ့လက်ရှိခီးစဉ်မစတင်မီတည့်ရဲ့လူကမြန်မာစစ်ဆေးရကနေကုလသမဂ္ဂ UNDP ဌာနကိုယ်စားချားလ်စ်ပက်ထရီကိုမြန်မာနိုင်ငံမှာသူ့ရဲ့လူငန်းတာဝန်တွေဆက်လုပ်ခွင့်မပြုနိုင်တော့တဲ့အကြောင်းအသိပေးခဲ့တာလည်းဖြစ်ပါတယ်မစ္စတာဂမ်ဘာရီအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်နဲ့နောက်ဆုံးရက်မှာတွေ့ဆုံခွင့်ရခဲ့ပြီးမြန်မာစစ်ဆေးရနဲ့တွေ့ဆုံဖို့အဆင်သင့်ရှိတယ်ဆိုတာကိုပြောကြားတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ရဲ့ကြေညာချက်ကိုလည်းသူ့အနေနဲ့စင်ကာပူမှာသတင်းတောက်တွေကိုဖတ်ပြနိုင်ခဲ့ပါတယ်ဒါဟာဒေါ်အောင်ဆန်းစုကြည်အနေနဲ့လေးနှစ်တာကာလအတွင်းကမ္ဘာကိုပထမဆုံးသိအောင်ကြေညာနိုင်ခဲ့ခြင်းပဲဖြစ်ပါတယ်ခုလိုသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့မစ္စတာဂမ်ဘာရီကအတွင်းမှုချုပ်ကိုအစီရင်ခံခဲ့ရမှာတွင်မှုချုပ်ရဲ့သဘောထားနဲ့ပတ်သက်လို့တော့လက်ထောက်ပြောက်ပြရပုဂ္ဂိုလ်မာရီအိုဂဘေးကဌာနချုပ်ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် As a result of this visit a process has been launched that will hopefully lead to a meaningful and substantive dialogue with concrete
outcomes ခီးစင်နဲ့ပတ်သက်ပြီးဖော်ဆောင်မှုတစ်ခုကိုတော့စတင်လိုက်ခံပါပြီအဲဒီကတည်းကစင်မှန်ပြီးအသေးပဲရှိတဲ့အခြေတင်ဆွေးနွေးမှုကိုသဘောတူထားတဲ့အချိန်စရတွင်စတင်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဒီရွေးချယ်ပေါ့မြောက်အောင်မြင်အောင်လဲကုလသမဂ္ဂကနှစ်ဖက်စလုံးနဲ့ကြားဝင်ဆောင်ရွက်ပေးဖို့အဆင်သင့်ရှိပါတယ်လို့ Miss Okabe ကပြောသွားတာပါ။ဒါအပြင်အတွင်းမှုချုပ်အနေနဲ့အလေးနဲ့မြန်မာစစ်ဆေးရကိုပြောကြားလိုတာကတော့
The Secretary General reiterates that the return to the status quo that existed before the crisis is not sustainable.
တွင်းမှုချုပ်အနေနဲ့ထားလောင်းအသိပေးလိုတာကတော့မြန်မာနိုင်ငံမှာဆန္ဒပြမှုတွေမဖြစ်ပွားမီကရှိခဲ့တဲ့ရှိရင်းစွဲအခြေအနေကိုပြန်သွားလို့မဖြစ်နိုင်တော့ဘူးဆိုတဲ့အချက်ပါပဲ။ဒါကြောင့်လည်းမြန်မာအစည်းအစိုးရကတက်ဆိုင်တဲ့အုပ်စုအလုံးကရောမြို့သားပြန်လည်ရင်ကြားစီဒီမိုကရေစီရရှိရေးနဲ့လူ့အခွင့်အရေးအပြည့်အဝလေးစားလိုက်နာရေးအတွက်ဆောင်ရွက်မှုတွေကိုနှစ်ဆတိုးလှုပ်ဆောင်သွားကြဖို့တိုက်တွန်းပါတယ်လို့မစ္စဩဂဘေးကပြောသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာအစည်းအစိုးရကမစ္စတာဂမ်ဘာရီကိုနောက်တစ်ချိန်မြန်မာနိုင်ငံကိုပြန်လာဖို့ဖိတ်ကြားထားတဲ့အတွက်လည်းမကြာမီပဲပွင့်လင်းတဲ့နှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးပုံမှန်ဖြစ်စေဖို့ကုလသမဂ္ဂကဂျာဝင်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေးအတွေ့အမှုချုပ်ကပြောခဲ့တယ်လို့သိရပါတယ်။မစ္စတာဂမ်ဘာရီနဲ့လုံခြုံရေးကောင်စီမှသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အစီရင်ခံဖို့ရှိပါတယ်။နေ့ရက်ကိုတော့မတက်မှရသည်ဘူးလို့မစ္စအိုဂဘေးကပြောပါတယ်။အဲ့ဒီအစီရင်ခံပြီးတဲ့နောက်မှာတော့သတင်းစာရှင်းလင်းပွဲကျင်းပဖို့လည်းရှိပါတယ်။ဒီတော့တွင်မစ္စတာဂမ်ဘာရီဟာကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌကိုလည်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်အခြေအနေတွေကိုအစီရင်ခံခဲ့ပါတယ်။ထူထူညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရကတော့ကြီးညာချက်အရဥက္ကဋ္ဌဟာမစ္စတာဂမ်ဘာရီရဲ့ခီးစဉ်ကိုကြိုဆိုတဲ့အကြောင်းအခုလိုဆွေးနွေးပွဲစတင်နိုင်ဖို့ဖြစ်မြောက်လာတာကိုလည်းကြိုဆိုတဲ့အကြောင်းပြောခဲ့တယ်လို့သိရပါတယ်မစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်လို့တော့မြမလီလာတုံးသက်ရေးမြမအရေးလီလာတုံးသက်သူကိုအောင်ကြီးကတော့အခုလိုသတိတကြီးနဲ့တုံးသက်လိုက်ပါတယ
်ကျွန်တော်အနေနဲ့ကတော့ဒီအခုလက်ရှိတွေးဆဆွေးနွေးပွဲတွေနဲ့ပတ်သက်လို့မျှော်လင့်ချက်လည်းရှိပါတယ်အထူးသဖြင့်တော့ NLD ခေါင်းဆောင်တွေကို၌နောက်တစ်ခါဒေါ်ဆန်းစုကြည်ကို၌ကဒီစစ်ဆိုးရနဲ့ပူပေါင်းဆောင်ရွက်ပြီးတော့သူတို့တွေ့ဆုံဆွေးနွေးပွဲဆက်သွားမယ်လို့ပြောတော့ဒါတစ်ဖက်ကလည်းမျှော်လင့်ချက်ရှိစရာရှိပါတယ်။ဒါပေမဲ့တစ်ဖက်ကလည်းတန်လျာရှိစရာရှိတဲ့အချက်ကခုနပြောသလိုပဲကျွန်တော်တို့ဟိုအချိန်ကြာအတိအကျဒီဆွေးနွေးပွဲတွေဘယ်လိုသွားမလဲဆိုတာမရှိသေးပါဘူး။ဆိုတော့နောက်တစ်ခုကစစ်ဆိုးရရဲ့ဝါဒဖြန့်ချီရေးဒီသတင်းမီဒီယာတွေကလည်းဆက်ပြီးတော့လုံနေတယ်ဟိုဒီပုတ်ခတ်တိုက်ခိုက်မှုတွေလုပ်နေတယ်နောက်တစ်ခုကဒီလမ်းပြမေးဖို့ခုနှစ်ချက်ပဲချက်သွားမယ်ဆိုလို့ပြောနေတဲ့အချက်တွေရှိပါတယ်နောက်တစ်ခုကအခုချိန်မှာဒီမျိုးသားညီလာခံထောက်ခံပွဲဆိုပြီးလူစုလူဝေးတွေကိုအတမတက်ခိုင်းပြီးလုပ်နေတဲ့ကိစ္စတွေလည်းဆက်ရှိနေတော့ဒါတန်ပြားရှိစရာလည်းကောင်းတဲ့အချက်တွေပါကျွန်တော်ထင်တာကဒီနေ့အနေထားမှာဟိုနိုင်ငံတကာကဖိအားတွေလည်းရပ်ပစ်လို့မရသေးဘူးလို့ထင်ပါတယ် အထူးသဖြင့်တော့ဒီကမ္ဘာရီမချသေးခင်ကကျွန်တော်တို့နိုင်ငံသွားခဲ့တဲ့အချိန်မှာဆိုတော့ပြန်လာတဲ့အခါမှာဒေါအောင်ဆန်းစုကြည်ရဲ့ထုတ်ပြန်ကြေညာချက်တာသူမယူလာနိုင်ခဲ့ဘူးဆိုလို့ရှိရင်သူခီးစဉ်ကတော်တော်မအောင်မြင်ဘူးလို့ပြောရမယ့်အနေထားပါဆိုတော့တစ်ဖက်ကစစ်အစိုးရကဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့ပြောနေတဲ့တန်းလာမှာပဲတစ်ဖက်ကလည်းဒီလိုကုလသမဂ္ဂကိုဖေထုတ်ချခြင်းနဲ့သဘောထားတွေတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာအလေးနဲ့ပြောချင်တာကတော့ပြီးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဥက္ကဋ္ဌထုတ်ပြန်ကြေညာချက်တွေလောက်ခဲ့တာရှိပါတယ်ဆိုတော့ဒီချက်တွေကိုစစ်အစိုးရကအခုချိန်ထိမဖြည့်ဆည်းပေးနိုင်သေးပါဘူ
းမြမရီလီလာတုံးသက်သူကိုအောင်သူငင်းကတင်ပြသွားတာဖြစ်ပါတယ်ဒီဒေါ်တွင်ဝါရှင်တန်ပို့သတင်းစာကြီးအပါအဝင်တခြားသတင်းမီဒီယာတွေမှလည်းမစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်လို့တော့တန်တရားနဲ့တုံ့ပြန်ရေးသားကြတာကိုတွေ့ရပါတယ်အနန္တကြီး